မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်ဖြစ်ပွားသူတွေနေတဲ့နေရာတွေမှာအိမ်ပြင်ထွက်ချိန်ကိုပါထပ်ပြီးတော့ကန့်တတ်နေပါတယ်။နေခင်းပိုင်းအချိန်တွေမှာအိမ်ပြင်မထွက်ရတတ်မှတ်နေတာမို့အဲ့ဒီမျိုးတွေကမြို့ကန်တွေစားဝတ်နေရေးအခက်အခဲပိုးပြီးတိုးလာနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ခွာညူကပြောပြမှာပါရှင်။
ကိုဗစ်ကရောဂါကြောင့်မြန်မာနိုင်ငံထဲကမြို့နယ်တရာကျော်မှာမလိုအပ်ရင်အိမ်ပြင်မထွက်ရကန့်တတ်ချက်ထုတ်ပြန်ထားချိန်မှာပဲတချို့မြို့တွေမှာတော့အိမ်ပြင်ထွက်နိုင်တဲ့အချိန်ကိုပါထပ်ပြီးတော့သတ်မှတ်နေပါတယ်။ပြည်ဦးလွေမြို့မှာဒီနေ့ဩဂုတ်လ23ရက်နေ့ကစပြီးမနေ့10နာရီကနေညနေ3နာရီအတွင်းအိမ်ပြင်မထွက်ရကန့်တတ်လိုက်ပြီးအရေးတကြီးကိစ္စရှိမှချွင်ချက်နဲ့ထွက်ခွင့်ပြုတယ်လို့ဒေသခံတွေကပြောပါတယ
်။ဒီလိုကလည်းလိုက်အော်တယ်ဟိုမနေ့10နာရီကမထွက်တော့ညနေ3နာရီပြန်ထွက်ရမယ်။စေနိုင်မထွက်ဘူး၊သူမထွက်ရဘူးဆိုတာမနဲ့ဇောရနေပေါ့စေနိုင်ရှိပေါ့စေနိုင်သူသေးဒီပိုင်းကိုသေး။ညနေ3နာရီမှာပြန်ထွက်ရမယ်လေ3နာရီညနေပေါ့နောက်ပိုင်းပေါ့မိုးချိုးပေါ့ခွန်နိုင်ရှိပေါ့။ကျွန်တော်ကိုဗစ်ဆိုပြီးတော့ကိုဗစ်ကာကွယ်ရေးဆိုပြီးကိုဗစ်ကာကွယ်ထိကျိုးရေးဆိုပြီးလိုက်ပေါ့လာနေတာ။တကယ်အရေးကြီးတွားလာမှုတော့ခွင့်ပြုရဆိုတော့အော်တယ်။ဈာမကြီးကိစ္စတွေပါလို့အရင်တော့လည်းဆိုင်တေမုံလာကြီးကျင်ညာတယ်လို့ပြောတော့ညနေပါသွားပြီ။အဲ့လိုမျိုးအခုမှထပ်ပြီးတော့ပါတဲ့ပုံမှာခေကျုပ်တဲ့ဟာတော့သလိုမှတည်မယ်ဘယ်လိုလုံးဆိုတာဖြစ်မှာတော့တိတ်နေလေနဲ့တိတ်မထွက်ကြပါဘူးအခုတခါအချိန်ကန်းတတ်တော့ခါကျတော့မနေ့ပိုင်းနေခုစော့ပြုံတုံပြီးတော့ဝယ်တာပေါ့တို့လည်းမနေ့ကဈေးပဲရောက်တော့အဲ့ဒီမှာဈေးဆိုင်နေရောဟိုဈေးလေးမှာဈေးပဲဒီမှာလူတွေညားနေတာပေါ့
နိုင်ငံဝန်ထမ်းတွေနဲ့ကုမ္ပဏီဝန်ထမ်းတွေကတော့အလုပ်ချိန်အတွင်းနဲ့အရေးကြီးကိစ္စရှိတဲ့အချိန်တွေမှာသွားလာနိုင်ပေမဲ့စိတ်သိခွင့်ပြုမယ်လို့ထုတ်ပြန်ထားပါတယ်ကျမကြီးကိစ္စတွေအတွက်နဲ့တည်ရင်းရှင်ကြီးကိစ္စတွေအတွက်သက်ဆိုင်ရာရက်ွက်ရဲ့အုပ်ချုပ်ရေးမှုတွေစီတင်ပြပြောဆိုရမှာဖြစ်တယ်လို့ပြည်ဦးလွင်ဒေသခံတွေကပြောပြပါတယ်။အိမ်ပြေထွက်တဲ့အချိန်ဒီကနေ့စတင်ကန့်သက်ခံရတဲ့ပြည်ဦးလွင်မြို့မှာအစောပိုင်းကအပြင်ထွက်တဲ့သူတွေတချို့ကိုကိုဗစ်စီးကံအရာဆိုပြီးစစ်ဆေးမှုတွေလုပ်တာအရေးယူတာမျိုးတွေရှိတယ်လို့လည်းဒေသခံတချို့ကပြောပါတယ်။အခုလိုမျိုးအိမ်ပြင်ထွက်ချိန်အစောကလေးကကန့်တတ်ထားတဲ့မန္တလေးမြို့နယ်တွေကမြို့နယ်ခုနှစ်ခုမှာတော့အဲ့ဒီလိုအချိန်ကန့်တတ်တာတွေကိုဒီနေ့မှဖယ်ရှားပေးခဲ့တယ်လို့မြို့ကံတွေကပြောပါတယ်။အရင်ကတော့မနေ့9နာရီကနေညနေ3နာရီအတွင်းအိမ်ပြင်ထွက်ခွင့်ပိတ်ပင်ထားတာပါ။အခုလိုမန္တလေးစကိုင်းမကွေမုံရွာပခုတ်ကူပြည်ပါဝင်မြို့တော်တော်များများမှာကိုဗစ်ထိန်းချုပ်ရေးအတွက်လို့ဆိုပြီးနေပိုင်းအချိန်တွေမှာအပြင်မထွက်ဖို့ကန့်သတ်ချက်တွေဩဂုတ်လဇန်ကလေးကထုတ်ပြန်ထားတဲ့အပြင်စစ်ဆေးမှုတွေလုပ်နေတာသတ်မှတ်ချက်ကိုဖောက်ပြက်ရင်တံပေးတာအရေးယူတာမျိုးတွေကိုလည်းလုပ်နေတယ်လို့အဲ့ဒီမြို့နယ်တွေကမြို့ကန်တွေကပြောကြပါတယ်အခုလိုမျိုးအိမ်ပြင်ထွက်ချိန်ကန့်တတ်တဲ့အတွက်စီးပွားရှာရတာခက်ခဲသလိုစားဝတ်နေရေးပို့ပြီးတော့ကျက်တယ်လာရတယ်လို့လည်းမုံရွာဒေသခံတဦးကအခုလိုပြောပါတယ
်။ဒီဘက်10နာရီနေရနေပြီးတော့မှ4နာရီအထိအပြင်ထွက်ရမယ်။ဒီကန့်တတ်ထားတာဘယ်လောက်တော့စီးပွား။သူတို့ဒီအကြောင်းပြချက်ကတော့ဒီဟောပဲကိုပြက်ကိုတော့အကြောင်းပြတယ်။သူ့ပြင်မဲ့မုံဟာပြည်သူလူကြီးရဲ့ဒီပေါ့နော်လူလူဒီလှုပ်ရှားမှုတွေစံနာလမ်းပေါ်တိုက်ပွဲတွေဟာဒါငယ်ရရှိနေတဲ့အတွက်အဲ့ဒါကိုလည်းထိန်းချုပ်ခြင်းနဲ့လေထားမှုပဲပေါ့နော်အဲ့ဒါကိုသူတို့ကန့်တတ်တာမျိုးလုပ်တယ်အဓိကတော့ပြည်သူတွေကကျွန်တော်တို့အလိုလိုနေမှာကျွန်တော်တို့ဒီပေါ့နော်ကိုဗစ်တန်းဒီသူတို့ရဲ့ဒီထိုးစစ်တွေရဲ့ဒဏ်နေတဲ့သူခံစားနေရတော့စားဝတ်နေရေးတွေနောက်အရန်ခက်ခဲနေတယ်နောက်ဟိုဒီကျန်းမာရေးရစေဝါကူတာမှုဒါပေးနေကြတယ်ဒီဘာမှအောက်ဆီဂျင်တွေဒီလူတို့ကိုအမီပေးနေတဲ့သူတွေအပွားလာတွေကအရန်ကျက်ပါတယ်။နောက်သာဝန်နေကြီးကဒီလူတို့ကတော်တော်များများလေးကိုအခက်အခဲရှိလာပြီးမှအကူအညီတောင်းမှုတွေကိုအများပြားကျုံတည်လာတာ
။ကိုဗစ်ရောဂါကိုထိန်းချုပ်နိုင်မှုဒေသတချို့မှာအိမ်ပြင်ထွက်တဲ့အချိန်ကန့်သက်စီကံတွေထပ်တိုးထားတယ်လို့စစ်ကောင်စီဘက်ကလည်းထုတ်ပြန်ထားပါတယ်။ဩဂုတ်လ22ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာလည်းနေပြည်တော်ကတက်ကုန်းနဲ့တနင်္သာရီတိုင်းတွင်ကဒဝယ်နဲ့မြိတ်ဒေသတွေမှာအတိပြုလူနာတိုးလာတဲ့အတွက်မလိုအပ်ရင်အိမ်ပြင်မထွက်ရ stay at home အနေနဲ့ကျင့်သုံးမယ်လို့ထုတ်ပြန်ထားပါတယ်။တနင်္ဂနွေလုံးမှာ stay at home ကျင့်သုံးတဲ့မြို့နယ်ပေါင်းလက်ရှိမှာ114မြို့နယ်ရှိပါတယ်ရှင်။